EU ဥရောပသမဂ္ဂရဲ့အမြင့်ဆုံးအဆင့်ဖြစ်တဲ့ဥရောပကောင်စီအကြီးအကဲကမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲလှုပ်လာတာကိုထူးထူးခြားခြားကြိုဆိုလိုက်ပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံနိုင်ငံရဲ့အကြီးအကဲတွေကိုကူစားပြုတဲ့ဥရောပကောင်စီဟာဇန်နဝါရီ30ရက်နေ့ကဥရောပမှာအဓိကကြုံနေရတဲ့စီးပွားရေးအကျပ်တဲတွေကိုဆွေးနွေးတိုင်ပင်အပြီးမှာအခုလိုဥက္ကဋ္ဌရဲ့ကြေညာချက်ကိုထုတ်ပြန်လိုက်တာပါဒီဆွေးဝေးကိုတက်ရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းမြန်မာနိုင်ငံကိုတွားဖို့လမ်းဖွင့်ထားတယ်လို့ဆိုပါတယ်ဒီအကြောင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဥရောပသမဂ္ဂနိုင်ငံအကြီးအကဲတွေဟာသူတို့ရဲ့ဒီထိပ်သီးဆွေးနွေးပွဲမှာအရေးပေါ်ဖြစ်နေတဲ့ဥရောပစီးပွားရေးအခြေအတီးကိုဖြည့်ရှင်းဖို့ကြိုးစားဆွေးနွေးနေချိန်မှာပဲကမ္ဘာမှာအရေးပါဆုံးနိုင်ငံခြားရေးကိစ္စရကြီး၃ခုကိုလည်းထည့်သွင်းပြောကြခဲ့ကြပါတယ်ဒီကမ္ဘာထိပ်တန်းရောက်ကိစ္စ၃ခုထဲမှာမြန်မာနိုင်ငံကိစ္စကလည်းတစ်ခုပါဝင်နေပြီးအခြားနှစ်ခုကတော့အီရန်နျူကလ িয়ার အရေးနဲ့ဆီးရီးယားပြဿနာတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဥသိမ်းစင်ဆိုးရတက်လာပြီးပြုပြင်ပြောင်းလဲမှုတွေဖြစ်လာခဲ့တဲ့အပေါ်ဥရောပကောင်စီဥက္ကဋ္ဌဗန်ရွန်ဗိုင်ကအားပါတရကြိုဆိုလိုက်ပါတယ
် There is also good news we welcome and encourage the path of peacefulReform chosen by the government.
ရင်းအောင်တခုလည်းရှိပါသေးတယ်။မြန်မာအစိုးရအနေနဲ့ငြိမ်းချမ်းစွာပြုပြင်ပြောင်းလဲရေးလမ်းကြောင်းကိုရွေးချယ်လိုက်တဲ့အတွက်ကျွန်တော်ကြိုဆိုပါတယ်။အားလည်းတက်မိပါတယ
်။ဥရောပကောင်စီဥက္ကဋ္ဌကပဲမြန်မာနိုင်ငံမှာတိုးတက်မှုတွေကြောင့်ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးအသင့်တိုးမြင့်သွားစေတဲ့တစ်ချိန်တည်းမှာနောက်ထပ်တိုးတက်မှုတွေအဖြစ်လာမယ့်အပတ်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးတာနဲ့တိုင်းရင်းသားတွေနဲ့စစ်ပွဲတွေရဆိုင်နိုင်တာတွေကိုတွေ့နိုင်ဖို့မျှော်လင့်နေတယ်လို့အားတက်တရောဆက်ပြောပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးပြောခွင့်ရှိသူကော့စီဂျန်နစ်ကလည်းအခုကောင်စီဥက္ကဋ္ဌပြောခဲ့တယ်လို့ဖြစ်လာမှပဲမြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲရေးတွေဟာနောက်ပြန်မဆုတ်နိုင်မဲ့အနေအထားကိုရောက်နိုင်မှာမို့အခုလိုဆက်တောင်းဆိုရတာဖြစ်တယ်လို့ရှင်းပြပါတယ်။ပြောခွင့်ရကော့စီဂျန်နစ်ကပဲမြန်မာဘက်အနေနဲ့လည်းအခုလို EU ဥရောပသမဂ္ဂဘက်ကထူးထူးခြားခြားပြောလာတာကိုအရေးထားပြီးနောက်ထပ်ပြောင်းလဲမှုတွေဆက်လုပ်လာရင် EU ဥရောပသမဂ္ဂဘက်ကလည်းစီးပွားရေးပိတ်ဆို့မှုတွေကိုရုတ်ပေးဖို့ကိုတဆင့်စီတုံ့ပြန်သွားနိုင်မှာဖြစ်တဲ့အထူးသဖြင့်လာမယ့်ဧပြီလမှာ EU ရဲ့မြန်မာနိုင်ငံအပေါ်ပေါ်လစီကိုချမှတ်ရမှာပိတ်ဆို့မှုတည်တန်းဆက်တူမလားဘာတွေလျှော့ပေးမလဲဆိုတာကအရေးပါလိမ့်မယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာဒီဥရောပကောင်စီထိပ်သီးအစည်းအဝေးကိုရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းမြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာတာကြောင့်သွားလည်ဖို့လမ်းဖွင့်ထားတယ်လို့ဆိုပါတယ
်. I spoke to Aung San Suu Kyi on the telephone. We keep in quite regular touch and my office keeps in touch with her.
ကျွန်တော်ဒေါ်အောင်ဆန်းစုကြည်နဲ့တယ်လီဖုန်းပြောခဲ့ပါတယ်။ကျွန်တော်တို့တကယ့်ကိုပုံမှန်ဆက်သွယ်မှုရှိပါတယ်။ကျွန်တော်ယုံကသူနဲ့ဆက်သွယ်ထားတာပါ။သူ့အနေနဲ့လာမယ့်ရွေးကောက်ပွဲနဲ့တခြားကိစ္စတွေအတွက်အလွန်မင်းကိုအလုပ်ရှုပ်နေပါတယ်။အဲ့ဒါကြောင့်မို့မြန်မာပြည်ကိုသွားဖို့ကိစ္စအတွက်လမ်းတော့ဖွင့်ထားပါတယ
်ဝန်ကြီးချုပ်ကင်မရွန်ကပဲကိုယ်တိုင်မသွားနိုင်သေးခင်မှာလဲလက်ရှိအရေးကြီးတဲ့ကာလတွေမှာအနီးကပ်စောင့်ကြည့်ပြီးအကောင်းဆုံးကူညီသွားမယ်လို့ဆက်ပြောပါတယ
် You know we're going to watch very closely and do anything we can to help frankly because there are many depressing things
ဘုမင်းလေးပြောရရင်ကျွန်တော်တို့အနေနဲ့အနီးကပ်စောင့်ကြည့်သွားပြီးတော့ကျွန်တော်တို့တတ်နိုင်သမျှကူညီသွားဖို့ရှိပါတယ်ဘာကြောင့်လဲဆိုတော့စိတ်ပျက်စရာတွေကမ္ဘာပေါ်မှာအများပြားရှိနေတဲ့အချိန်မှာမြန်မာနိုင်ငံမှာကဒီမိုကရေစီစပြီးတော့ပွင့်လန်းလာတာနဲ့ဖိနေချုပ်ချေထားရကနေပြီးတော့ဆပြီးတော့လွတ်မြောက်လာတာဟာတကယ့်ကိုကောင်းမွန်တဲ့အနေထားပါဒါဟာတကယ့်ကိုအားရစရာတိုးတက်မှုဖြစ်တာမို့ကျွန်တော်တို့ဒါကိုဆက်ပြီးတော့အားပေးနိုင်အောင်ကျွန်တော်တို့လှုပ်ပေးနိုင်တာတွေအားလုံးကိုဆောင်ရွက်သွားမှာပါ
ဒီဥရောပသမဂ္ဂရဲ့အမြင့်ဆုံးဖြစ်တဲ့ဥရောပကောင်စီအစည်းအဝေးမတိုင်ခင်ဥရောပသမဂ္ဂ28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုလည်းပြီးခဲ့တဲ့အပတ်ဇန်နဝါရီ23မှာကျင်းပခဲ့ပြီးမြန်မာနိုင်ငံကတိုးတက်လာမှုတွေအပေါ်ခရီးသွားဗီဇာကန့်သတ်မှုလျှော့ပေးတာအပြင်အခြားကူညီမှုတွေလည်းပိုတိုးလုပ်ပေးသွားမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ